သမရဦးသိန်းစိန်ရဲ့အမေရိကန်ခီးစဉ်အတွင်းတွေ့ဆုံခဲ့သူတွေကထိတ်တန့်နိုင်ငံရေးခေါင်းဆောင်တဦးကမြန်မာနိုင်ငံပေါ်မှာတန်းခတ်မှုတွေအဆုံးသတ်ဖို့အချိန်တန်ပြီလို့ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကအပြောင်းအလဲတွေကိုတုံ့ပြန်တဲ့အနေနဲ့ပိတ်ဆို့တန်းခတ်ထားတာတွေကိုဖယ်ရှားပေးဖို့တိုက်တွန်းထားတာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေမှာအားနည်းချက်တွေကတော့ရှိနေတော့မယ်လို့ထောက်ပြနေသူတွေလည်းရှိနေကြပါတယ်။အမေရိကန်မြန်မာဆက်ဆံရေးအလားအလာတွေနဲ့ပတ်သက်လို့အပြည့်အစုံကိုကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်။
သမရဦးသိန်းစိန်ရဲ့ခီးစဉ်နောက်ဆုံးနေ့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေကအတိုက်ခံ Republican Party ရဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကတက္ကသိုလ်မှုတွေဖယ်ရှားရေးထောက်ခံသွားမယ်အကြောင်းပြောခဲ့တာပါ။မြန်မာရေးကိုစိတ်ဝင်စားသူတူလည်းဖြစ်ရေးယူတက္ကသိုလ်ဥပဒေချမ်းရေးဆွဲရမှာလဲကိုယ်တိုင်ပါဝင်ခဲ့ဖို့သူတူဖြစ်ပေမဲ့အခုခါမှာတော့မြန်မာနိုင်ငံကအပြောင်းလဲတွေကိုအသိအမှတ်ပြုတဲ့အနေနဲ့ပိတ်ဆို့မှုတွေကိုဆက်လက်ထောက်ခံတော့မှာမဟုတ်တဲ့အကြောင်းသမရဦးသိန်းစိန်နဲ့အင်္ဂါနေ့ကတွေ့ဆုံပြီးမှအထက်လွှတ်တော် McConnell ကပြောခဲ့တာပါ။
I was the author of the Burma sanctions bill some 10 years ago, which we've renewed on an annual basis. I will not be making an effort to renew those sanctions this year based upon consultation with the State Department.
ကျွန်တော်ကိုယ်တိုင်လွန်ခဲ့တဲ့ဆယ်နှစ်လောက်မှာတော့မြန်မာနိုင်ငံပေါ်နှစ်စဉ်ပုံမှန်သက်တမ်းတူလာခဲ့တဲ့ပိတ်ဆို့တံခါးမှုဥပဒေမူကြမ်းကိုရေးဆွဲခဲ့သူတစ်ယောက်ပါ။ဒါပေမဲ့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့တိုင်ပင်ဆွေးနွေးမှုတွေရမြန်မာနိုင်ငံမှာတူးတက်မှုတွေလည်းအထိုက်အလျောက်ရှိလာနေပြီဆိုတာသိရတဲ့အတွက်ကျွန်တော်အနေနဲ့ဒီနှစ်မှာတော့သက်တမ်းထပ်တိုးဖို့ကြိုးစားတော့မှာမဟုတ်ပါဘူးဒီနှစ်မှာတန်ခတ်မှုတွေဆက်ထားဖို့စီစဉ်နေတာဟာလည်းကောင်းတဲ့စကူတစ်ခုမဟုတ်တော့ပါဘူ
းတင်းနာနေကသက်တမ်းကုန်ဆုံးသွားတဲ့1998ခုနှစ်သမ္မတဟောင်းဘေကလင်တန်လက်ထက်ကချမှတ်ခဲ့တဲ့အမျိုးသားအရေးပေါ်အဲ့ဥပဒေအရပိတ်ဆို့မှုတွေကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့ဆုံးဖြတ်ချက်ကိုတော့ဒီလာဇန်းကပဲသမ္မတဥပမာကလွှတ်တော်ကိုပြဖို့ထားတာဖြစ်ပါတယ်ဒါပေမဲ့လည်းအခုကလွတ်တော်ထိတ်တန့်ခေါင်းဆောင်တွေကတန်ခတ်မှုတွေကိုဆက်လက်တတန်းမတိုးလို့တဲ့သဘောထားတွေလည်းထွက်ပေါ်လာနေတာပါဒီလိုအမေရိကန်နိုင်ငံရဲ့တိုင်ဝမ်ကတန်ခတ်မှုတွေရှော့ပေါ်ပြီးဖို့သဘောထားတွေထွက်ပေါ်လာနေတာနဲ့အမျှမြန်မာနိုင်ငံကခိုင်ခိုင်မာမာမရှိသေးတဲ့ပြည်ရင်ပြောင်းလဲအခြေဟုံတွေအားနည်းသွားနိုင်တယ်ဆိုပြီးစောရကတက်သူတွေလည်းရှိနေပါတယ်အထူးသဖြင့်ကတော့ဒီမိုကရေစီအခြေခံတွေအားနည်းနေပြီးလူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေရှိနေစေဖြစ်တာကြောင့်အမေရိကန်အစိုးရအနေနဲ့သတိထားဆက်ဆံသင့်တယ်လို့လူခွင့်ရေးစောင့်ကြည့်ကဲခတ်ဖွဲ့ဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရညွှန်ကြားရေးမှူး John Sifton ကပြောပါတယ
် We told the White House that they want to reward the government, encourage it to continue reform
ပြည်ပင်ပြောင်းလဲရေးတွေကိုအားပေးတဲ့အနေနဲ့ဆုချမယ်လို့ပြောနေတဲ့သမရအင်ဂျီတော်ကိုကျွန်တော်တို့ကပြောနေတာပါကျွန်တော်တို့ဘက်ကဇော်ရကတက်လို့တာကတော့ပြည်ပင်ပြောင်းလဲရေးလို့လို့မလို့လို့ဆုချနိုင်မယ်ဆိုရင်တို့အနေနဲ့အပြောင်းလဲမလို့လဲရတယ်ဆိုတော့သတင်းစကားပါတယ်လို့ဖြစ်သွားနိုင်တယ်ဆိုတာပါပဲ
ဝါရှင်တန်ဒီစီမြို့တော်ကို48နှစ်အတွင်းပထမဆုံးအကြိမ်မြန်မာသမ္မတတူရဲ့တရားဝင်ခီးစဉ်အတွင်းတနင်္ဂနွေကကုံသွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုဆန်ရနားလည်မှုစာကြုံလာနှစ်ခုကိုလည်းတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံကပြည်ရင်ပြောင်းလဲမှုတွေအပေါ်တစ်ဆင့်ချင်းတုံ့ပြန်သွားမယ်လို့ကတိပေးထားတဲ့သမ္မတဥပမာဆွေရကတော့မကြာသေးတဲ့နှစ်တွေအတွင်းမှာပဲတန်ခတ်မှုတွေကိုရှော့ပေါ်ပြီးမြန်မာနိုင်ငံတွင်းကဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အမေရိကန်ပြည်ထောင်စုကရင်းနှီးမြှုပ်နှံမှုနဲ့ဗန်ဒါရေးလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်။လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်တွေကိုလည်းအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကစီစစ်ပြီးထုတ်ပေးနေတာပါ။ဒါပေမဲ့လည်းဒီလိုရှော့ပေါ်ပေးနေတဲ့အစီအစဉ်တွေကြောင့်မြန်မာဆွေရကပြည်ရင်ပြောင်းလဲရေးတွေကိုအာရုံစိုက်မှုတွေရောပါမှာကိုစိုးရိမ်ရတဲ့အကြောင်း Human Rights Watch အဖွဲ့က John Sifton ကပြောပါတယ်
။ They certainly are seeking an economic relationship and it is at the expense of human rights. That doesn't mean human rights aren't important. They continue to press human rights.
သူတို့အနေနဲ့စီးပွားရေးရပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေတာပါ။ဒါကလူခွင့်ရေးကိစ္စတွေကိုပေးဆရမှာပါ။ဒါပေမဲ့လည်းလူခွင့်ရေးကိစ္စတွေကိုအလေးမထားဘူးဆိုတဲ့သဘောမျိုးတော့မဟုတ်ပါဘူး။လူခွင့်ရေးကိစ္စတွေကိုဆက်ပြီးဖိအားပေးနေတာတွေရှိနေတာကတန်တရားရှိစရာမလိုပါဘူး။ဒါပေမဲ့လည်းမေကွန်းထုတ်เสียဖြစ်နေရတာကဗက်မြမှုရှိဖို့ပါ။နောက်ထပ်မေးစရာတစ်ခုကလည်းဂရီပေးထားတဲ့အတိုင်းဖြစ်မလာဘူးဆိုရင်ခံစားရမယ့်ကိစ္စတွေပါ။အခုအင်ဂျီတော်ကလုပ်နေတဲ့ပုံစံကဂရီတွေမတီးလဲဘာမှမဖြစ်ပါဘူးဆိုတဲ့သဘောမျိုးတွေ့နေရတာပဲဖြစ်ပါတယ
်။သမ္မတဦးသိန်းစိန်နဲ့လွှတ်တော်မှာတွေ့ဆုံခဲ့သူတူဖြစ်တဲ့အောက်လွှတ်တော်ဒီမိုကရက်ပါတီရဲ့လူနည်းစုခေါင်းဆောင်နန်စီပလိုစီကတော့မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့နိုင်ငံရေးအကြီးအကဲ200ကျော်ရဲ့အမည်စင်းကိုလည်းပေးရခဲ့တာပါ။ American ဆွေရကတော့မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိဘူးဆိုပြီး1996ခုနှစ်ကစလို့အရေးယူတန်ခတ်မှုတွေချမှတ်ခဲ့ပြီးနောက်ထပ်လည်း2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးဥပဒေ2008ခုနှစ်ကျောက်ဆဲဥပဒေတွေကိုပြဋ္ဌာန်းပြီးထပ်မံအရေးယူလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။